ရှင်းနှစ်စံပိုင်းကျရင်အာစဒေသအတွင်းမှာပြုလုပ်မဲ့ကမ္ဘာအကြီးဆုံးစီးရေးလက်ချက်မှုတစ်ခုကိုလေးလာသူအနေနဲ့မြန်မာနိုင်ငံကိုတက်ရောက်ခွင့်ပေးဖို့ထောက်ခံတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးတွေကိုအတိအမှတ်ပြုတဲ့အနေနဲ့ပထမဆုံးအကြိမ်လေးလာသူအဖြစ်ဖိတ်ကြားလိုက်ပိုပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကြားလူခွင့်ရေးဆွေးနွေးမှုတွေဟာလည်းအပြုသဘောဆောင်တဲ့တိုးတက်မှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်ခင်ဗျာ။ရှင်းနစ်စောပိုင်းကြရင်ထိုင်းအမေရိကန်ဘာဝင်ဒေသတွင်းနိုင်ငံတွေရဲ့ကမ္ဘာအကြီးဆုံးစီးရေးလက်ချက်မှုတစ်ခုဖြစ်တဲ့ Cobra Gold စီးရေးလက်ချက်မှုမှာမြန်မာနိုင်ငံကိုဖိတ်ကြားဖို့အမေရိကန်ပြည်ထောင်စုကထောက်ခံထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူ George Little ကပြောပါတယ်။ဒါပေမဲ့ဒီဖိတ်ကြားချက်ကိုအမေရိကန်နိုင်ငံကလုံးဝမဟုတ်ဘဲထိုင်းနိုင်ငံကဖိတ်ကြားမှာဖြစ်တယ်လို့ဆိုပါတယ်။
The United States is open to considering a request from the Kingdom of Thailand to have a small contingent of Burmese military officers attend Cobra Gold.
ဒါကျင်းစာနာမှုဆိုင်ရာအကူအညီတွေဘေဒုက္ခကယ်ဆယ်ရေးနဲ့စစ်ဖက်စီးပညာဆိုင်ရာအပိုင်းတွေကိုလေ့လာဖို့အတွက်မြန်မာစစ်တပ်အရာရှိတချို့ကို Cobra Gold စီးလေ့ကျင့်မှုကိုလေ့လာသူဖြစ်တက်ရောက်ခွင့်ပြုဖို့ထိုင်းနိုင်ငံဘက်ကတောင်းဆိုတာကို American ပြည်ထောင်စုကစဉ်းစားနေပါတယ်။လူခွင့်ရေးကာကွယ်ဆောင်ရှောက်ဖို့စစ်ဖက်ကိုရပ်ဖက်ရဲထိန်းချုပ်မှုအောက်မှာထားရှိဖို့အဂရီလိုက်စားမှုတိုက်ဖျက်ရေးအပအဝင်တခြားပြုပြင်ပြောင်းလဲရေးကိစ္စရပ်တွေနဲ့တိုးတက်မှုရှိလာဖို့အတွက်အမေရိကန်ရဲ့မူဝါဒနဲ့လည်လောညီတွေဖြစ်နေသမျှလေ့လာခွင့်ပြုသွားမှာဖြစ်ပါတယ
်။ဒီဖိတ်ကြားမှုဟာအကန့်အသတ်တော့ရှိတယ်လို့ Pentagon American စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်နောက်တစ်ဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီး Steve Warren ကပြောပါတယ
်။ If the Burmese come and attend as observers, we would ensure that they observed.
မြန်မာနိုင်ငံဘက်ကလေးလာသူအဖြစ်တက်ရောက်ခဲ့မယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးကိစ္စရပ်တွေနဲ့စစ်ဖက်စီးပညာဆိုင်ရာကိစ္စရပ်တွေနဲ့ဆိုင်တဲ့ Cobra Gold စစ်စင်ရေးရဲ့အပိုင်းတွေကိုပါမြန်မာနိုင်ငံအနေနဲ့တေချာလေ့လာပြအောင်လုပ်သွားမှာပါ။
အစိုးရပိုင်းကတော့ဒီစီးရေးလက်ချက်မှုအတွက်ဖိတ်ကြားမှုကို American ဘက်ကဖိတ်ကြားနိုင်တယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးတန်နာတစ်ကပြောပါတယ်။ဒါပေမဲ့ဒီစီးစင်ကိုအပြစ်သတ်မလုပ်ရသေးဘဲအခုလနောက်ပိုင်းတွေ့ဆုံတဲ့အခါကျမှဒီစီးရေးလက်ချက်မှုမှာပါဝင်တဲ့နိုင်ငံတွေကဆွေးနွေးကြမှာဖြစ်တယ်လို့ပြောပါတယ်။ပြည်စင်ပြုလုပ်တဲ့ဒီ Cobra Gold ပူးတွဲစီရေးလက်ကျင့်မှုမှာ American ထိုင်းနဲ့ဒေသတွင်းအာရှနိုင်ငံတချို့ကတပ်ဖွဲ့ဝင်1000ကျော်ပါဝင်မှာဖြစ်ပြီးတော့ဗျူဟာမြောက်စီရေးလက်ကျင့်မှုတွေကိုပြုလုပ်ကြမှာဖြစ်ပါတယ်။ဒီစီရေးလက်ကျင့်မှုတွေအတွင်းဂျပန်၊စင်ကာပူ၊တောင်ကိုရီးယား၊အင်ဒိုနီးရှား၊မလေးရှားနိုင်ငံတို့ပါဝင်လာဖို့ရှိပြီးတော့ဒေသတွင်းကတခြားနိုင်ငံ73နိုင်ငံလည်းလေ့လာသူဖြစ်ပါဝင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်က49နှစ်ကြာအုပ်ချုပ်ပြီးလူခွင့်ရေးတွေဇက်တိုက်ဆိုးသလိုချိုးဖောက်လာခဲ့ပြီးတဲ့နောက်အခုဖိတ်ကြားမှုကရသားတပိုင်းအစိုးရအဖြစ်ပြောင်းလဲလာခဲ့တဲ့မြန်မာအစိုးရကိုပေးလိုက်တဲ့ထိရောက်တဲ့အချက်ပြမှုတစ်ခုလည်းဖြစ်ပါတယ်။မဆိုးရနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဟာအခုရက်ပိုင်းတွင်နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအဲ့ဒီဆွေးနွေးပွဲအတွင်းလူခွင့်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒါဟာနိုင်ငံသားပထမဆုံးအကြိမ်လူခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးတာလည်းဖြစ်ပါတယ်။အမေရိကန်သံတမန် Derek Mitchell ကနိုင်ငံဆွေးနွေးမှုဟာတိုးတက်မှုတွေရှိခဲ့တယ်လို့တောက်ကြနေကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။ This was really a remarkable meeting. It was constructive.
ဒါဟာတကယ်ကိုအံ့ဩစရာကောင်းလောက်အောင်ထူကြတဲ့တွေ့ဆုံဆွေးနွေးမှုပါပြီးတော့ဒီဆွေးနွေးပွဲဟာအပြုသဘောဆောင်ပါတယ်လွန်ခဲ့တဲ့တစ်နှစ်ကဆိုရင်ဒါမျိုးမဖြစ်နိုင်ပါဘူ
းဒါအပြင်နှစ်ဖက်တောင်းဝန်ရှိသူတွေဟာအလုံသမားအခွင့်အရေးဘာသာရေးလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်စနစ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ Mr. Mitchell ကပြောပါတယ်ဒါအပြင်ပြီးခဲ့တဲ့လကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းခံလိုက်ရတဲ့ရခိုင်နဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်စိုးရကဒေါ်လာ 1.3 သန်းပေးသွားမယ်လို့ပြောပါတယ်ခင်ဗျာ